ဒီအမေရိကန်တန်ရဲ့တင်းငွေနေညာမှာတင်းတွေကိုကျွန်တော်ဇောင်းလိုင်းကဆက်ပြီးတင်ပြပေးတော့မှာခင်ဗျာ။ကိုဗစ် -19 ရောဂါစတင်ပြန့်နှံ့ကြောင်းမကြာခင်ကပဲသိရှိရတဲ့မြောက်ကိုရီးယားနိုင်ငံမှာဒီကနေ့မေလ15ရက်နေ့မှာသေဆုံးသူ15ဦးထပ်ပြီးအတည်ပြုလိုက်တာကြောင့်ဒီကာယရောဂါနဲ့ဆက်ဆက်သေဆုံးသူ42ဦးရှိသွားပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့အချိန်ကလေးကနှစ်နှစ်ကြာသူ့နိုင်ငံအတွင်းရောဂါပိုးကူးစက်ပြန့်ပွားခြင်းမရှိဘူးလို့ပြောလာခဲ့တဲ့မြောက်ကိုရီးယားမှာCOVID-19 ကူးစက်နေသူစတင်တွေ့ရှိရကြောင်းကြာသာပတင်းတွေမှာတရားဝင်ထုတ်ပြန်ကြေညာခဲ့ပါတယ်။နိုင်ငံတွင်းကိုဗစ်ကူးစက်နေသူတွေကိုအီတလီမှာစတင်တွေ့ရှိခဲ့တယ်လို့ရောဂါပိုးဖြစ်နေကြောင်းအတည်ပြုပြီးတဲ့နောက်မှာမြောက်ကိုရီးယားအာဏာပိုင်တွေကထပ်မံအတည်ပြုပြောကြားခဲ့ပေမဲ့တန်းပြေအတွင်းကိုဗစ် -19 ဖြစ်နေသူဘယ်နှဦးရှိလဲဆိုတာအတိအကျမသိရဘူးလို့ဆိုပါတယ်။တုတ်ကွေးရောဂါလက္ခဏာနဲ့တူတဲ့ရောဂါပိုးဖြစ်နေသူနောက်ထပ်3သိန်းနီးပါးစမ်းသပ်တွေ့ရှိရကြောင်းနိုင်ငံပိုင် KCN ၏သတင်းမှာဖော်ပြထားတာကြောင့်အခုချိန်ထိရောဂါပိုးကူးစက်နေသူ 8,200 ကျော်သွားပြီဖြစ်ပါတယ်။ကျန်းမာရေးစောင့်ရှောက်မှုပိုင်းမှာအားနည်းချက်ရှိတဲ့အပြင်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်လည်းမရှိတဲ့မြောက်ကိုရီးယားနိုင်ငံမှာအခုလိုရောဂါပိုးကူးစက်မှုတရှိန်လို့မြင့်တက်သွားတာကြောင့်စိုးရိမ်မှုတွေကြီးထွားလာနေပါတယ်။မြောက်ကိုရီးယားကိုအကူအညီပေးရင်နိုင်ငံတကာအတန်းဝိုင်းရဲ့ကြိုးပမ်းမှုကိုအမေရိကန်ကထောက်ခံပေမဲ့အမေရိကန်အနေနဲ့တော့မြောက်ကိုရီးယားကိုကာကွယ်ဆေးထောက်ပံ့ပေးမှာမဟုတ်ဘူးလို့သမရအင်ဂျူတော်ပြောခွင့်ရဂျန်စာကီကဂျာတာပရင်းနေမှာပြောခဲ့ပါတယ်ခင်ဗျာ